ကိုဗစ်အတီးပြူလူနာတိုးလာနေတဲ့ရခိုင်ပြည်နယ်တွေကတန်လွဲတောင်ကုန်းမောင်တော်နဲ့စစ်တွေမြို့နယ်တွေမှာကာယောဂါကူးစက်သူတွေရှိနေပါတယ်။ဇွန်လ28ရက်တနင်္လာနေ့မနက်ပိုင်းမှာလဲစစ်တွေစစ်ရုံမှာပိုးတွေ့လူနာတူတည်ဆုံသွားခဲ့တယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှူးဒေါက်တာကြည်လွင်ကပြောပါတယ
်။အမနာအသက်30နာရီရှိတဲ့အမျိုးသမီးပါ။သူကငိုတဲ့ကကြည့်ချူရောရှိပါတယ်ပြတော့မနေ့ကလာတဲ့အခါကျတော့မနေ့ကမှသူကအသက်ရှူလို့မဝဖြစ်လာတဲ့အောက်ဆီဂျင်တွေကျလာတယ်ဆိုပြီးကျွန်တော်တို့ကကိုဗစ်တန်ပြရှိလို့ဆွတ်လိုက်တဲ့ဆိုးပြေတာဖြစ်ပါတယ်အဒီနေ့မနေ့မှာတော့အဆုံးသွားပါတယ
်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်တွေတွေဖြစ်ပြီးစစ်တွေမြို့မှာအများဆုံးကူးစက်ခံနေရတာလည်းဖြစ်တယ်လို့ဒေါက်တာကြည်လင်က VOA ကိုပြောပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်မှာဒီနေ့အထိပေါ့နော်ကိုးတွေ့တဲ့လူနာအလုံး119ဦးရှိပါတယ်။ဒါအများဆုံးကတော့စစ်တွေမှာရှိပါတယ်။စစ်တွေမှာ80။ကျန်ရတော့တန်တွဲမောင်တော်တောင်ကုန်းမှာတရားရှိပါတယ်။စစ်တွေမှာလူ80တွေ့ပါတယ်။အဲ့ဒါမှာ85ယောက်ကဒီမြေဆက်ကုန်းတွေကြီးကနေလာတဲ့အစီအမသင်းမောသားတွေကိုတွေ့တာဖြစ်ပါတယ်။ကျွန်တော်တို့မောင်တော်မှာတော့ကိုးဝင်တဲ့လူတွေမှာတွေ့တာရှိတယ်။နောက်ဒေသခံတွေမှာတွေ့တာလည်းရှိပါတယ်။တောင်ကုန်းနဲ့တန်တွဲမှာတွေ့တာတွေကတော့ဒီဒေတာဆန်ပြီးပြပါတယ
်ဇွန်လ15ရက်နေ့ကလည်းတန်တွဲမြို့နယ်ငပလီမြို့ဂျိတ်တော်ကျေးရွာအတွင်းကစာတင်ကျောင်းတစ်ခုမှာကျောင်းဆရာမတူဦးကိုဗစ်ကူးစက်ခဲ့တယ်လို့ဇွန်လ18ရက်နေ့ကလည်းမောင်နှုံမြို့မြမစီဝါရေးဘဏ်ဝန်ထမ်းတူဦးစီမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်အခုလိုပြည်တွင်းကူးစက်မှုတွေရှိလာပေမဲ့လည်းရခိုင်ပြည်နယ်အတွင်းကဘဏ်တွေကျောင်းတွေနဲ့အလုပ်ရုံတွေကိုပိတ်ဖို့အထိမလိုအပ်သေးဘူးလို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရရခိုင်ပြည်နယ်ရဲ့ဥပဒေချုပ်ဦးလှသိန်းကပြောပါတယ
်အကုန်ကြောက်ပြီးတော့လော့ခ်ဒေါင်းကဆက်လိုက်ရင်အကုန်လုံးအခက်အခဲဖြစ်သွားနိုင်တဲ့အတွက်ကျွန်တော်တို့ဒီအလုပ်ရုံတွေအလုပ်ဌာနတွေကျောင်းတွေမှာစူးစူးပွားပွားမဖြစ်လာဘူးအတွက်စီးနဲ့ကန်းနဲ့ဖြစ်အောင်ဒီနယ်ကောင်စီရောဒီနယ်ကိုဗစ် -19ထိတ်ဆုံးရေးကာကွယ်မှုဒီကာကွယ်တုံ့ပြန်ရေးအဖွဲ့အစည်းနဲ့မျက်ခြေမပြတ်တတိရှိရှိဆောင်ရွက်လျက်ရှိတယ်လို့ပြောကြလို့ပါဟုတ်ကဲ့ပါလောလောဆယ်တော့မလိုသေးပါဘူးတကယ်လို့လိုလာရင်စိတ်ဖို့ကသူ့ဒေသအာဏာပိုင်ပေါ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာလိုအပ်ရင်ပိတ်ဖို့လုပ်ပုံကိုရှိပါကျွန်တော်တို့ဟာဟိုပိတ်ဖို့မပိတ်ဖို့ဆိုတာကိုအခြေခံအားဖြင့်ပိတ်ခြင်းလီလားပိတ်ဖို့လိုပြီလားဆိုတာကိုအများကတောင့်ပြနေပါလေအများကလုံလုံကြကြရှိပါပဲလို့ဆိုကြလို့ပ
ါရခိုင်ပြည်နယ်တွင်းမှာဒီကနေ့ထိကိုဗစ် -19 ရောဂါကူးစက်ခံရသူ100ကျော်ရှိတယ်လို့ပြည်နယ်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းပြည်သူလူထုကြားပုံမှန်သွားလာလှုပ်ရှားနေကြတာကိုတွေ့ရတယ်လို့ကျောင်းနေဘန်နေနဲ့ဈေးတွေမှာလည်းလူတော်တော်များများကနှာခေါင်းစည်းမတတ်တာကိုတွေ့ရပါတယ်ကိုဗစ်စီကံတင်းကျပ်တာမျိုးလည်းမတွေ့ရသေးပါဘူးတရောင်းနဲ့တရောက်ခက်ခွာခွာနေရမယ့်စီကံချက်တွေကိုလည်းအများစုကလိုက်နာတာမျိုးမတွေ့ရပါဘူးခင်ဗျာ